ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးဒုတိယနေ့မှာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းပါအရေးကြီးတဲ့အချက်၃ချက်ကိုညှိနှိုင်းသဘောတူခဲ့ကြပါတယ်။ဒီကနေ့ဆုံးဖြတ်ချက်မှာတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ကိုယ်စားလှယ်အစုအဖွဲ့ကိုမူလကအစုအဖွဲ့၃ဖွဲ့နဲ့၃ဖွဲ့ဆိုင်သတ်မှတ်ခဲ့ရကခုခါမှာတော့အစုအဖွဲ့၅ဖွဲ့နဲ့ပါဝင်တဲ့၅ဖွဲ့ဆိုင်ဆွေးနွေးဖို့နဲ့တက်မတော်ကတပွင့်အဖြစ်ပါဝင်ဖို့သဘောတူခဲ့ကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲရာမှာဆွေးနွေးမဲ့အကြောင်းအရာတွေကိုဒီလအစောပိုင်းကဆုံးဖြတ်နိုင်ခဲ့ပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမဲ့ကိုယ်စားလှယ်အရေးအတွက်နဲ့နိုင်ငံရေးဆွေးနွေးပွဲမှာဆုံးဖြတ်ရမဲ့ပုံစံကိုဒီကနေ့ပြီးဆုံးတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDDC တတိယအကြိမ်အစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကိုယ်စားလှယ်ပါဝင်မှုအချိုးအစားသတ်မှတ်ရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးရလွှတ်တော်တပ်မတော်အပါအဝင်စုအဖွဲ့တစ်ခုနိုင်ငံရေးပါတီအစုအဖွဲ့တစ်ခုတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တစ်ခုအဖြစ်သုံးဖွဲ့ဆိုင်ဆွေးနွေးဖို့ရာထားသတ်မှတ်ခဲ့ရာကအစိုးရဘက်ကအစိုးရလွှတ်တော်နဲ့တပ်မတော်ကအစုအဖွဲ့တစုစီနိုင်ငံရေးပါတီကတစုနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစုအဖြစ်၅ဖွဲ့ဆိုင်ဆွေးနွေးဖို့တင်ပြတာတွေရှိခဲ့ပါတယ်ဒီကနေ့ညှိနှိုင်းဆုံးဖြတ်ခဲ့တဲ့အခြေအနေကိုမြန်မာနိုင်ငံငြိမ်းချမ်းရေးစင်တာကအထူးအကြံပေးဦးလားမောင်ရွှေကအခုလိုပြောပါတယ်
။မြန်မာဆိုးဖို့မှာအစလို့ဒီ NND ရတဲ့လာတဲ့ဆူးလို့ဝင်လို့ရတယ်။ NND ပြီးတော့နိုင်ငံမှာအစိုးရလွတ်တော်တွေကတော့ NND ဥဆောင်တဲ့တက္ကသိုလ်ဆိုဆောင်လာဖြစ်တဲ့အတွက်သူတို့ဘက်ကပြည်တက်ကိုညှိနှိုင်းပြီးတော့ကျွန်တော်ရှော့ပေးလိုက်တဲ့အတွက်ကြောင့်နောက်ဆုံးတော့ဝါရင်ရတဲ့ဖြစ်လာတယ်အဲ့ဒါကတော့အစိုးရနဲ့လက်တော်နှစ်ဖက်ပေါင်းပါ150နောက်တက်မတော်150 EU 150နိုင်ငံပါတီ150နဲ့ဒီဖိတ်ကြားရမယ်အစု50နဲ့တရားနာကောင်းဆောင်50ဆိုပြီးတော့နောက်ဆုံးဒါနဲ့တော့ကျွန်တော်တဘောပြည့်ကြရပါတယ်
နိုင်ငံရေးဆွေးနွေးပွဲမှာဆုံးဖြတ်ချက်ချမှတ်မဲ့ပုံစံကိုတော့အခုလိုသဘောတူခဲ့ကြောင်းဆက်ပြောပါတယ
်ဒီဆုံးဖြတ်ချက်ကတော့ဒီဘူကကျွန်တော်တို့ဆုံးဖြတ်ချက်ကတော့ဒီအစုတစုဂျင်းကနေပြီးတော့သဘောတူချက်ကိုယူရမယ်ပြီးတော့အစုအလုံးနဲ့ဒီသဘောတူညီချက်နဲ့ဆုံးဖြတ်ရမယ်ဆိုတဲ့ဒီ decision making ကိုဆောင်ရွက်ထားတာရှိတယ
်ဆွေးနွေးပွဲမှာပါဝင်တဲ့ပို့ဝမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့ရရှိဆုံးဖြတ်ထားတဲ့မူပေါင်းတွေကိုနောက်အစိုးရအနေနဲ့ပြုလွယ်ပြလွယ်ရှိအောင်နဲ့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုကျန်တဲ့လက်နက်ကိုင်အဖွဲ့တွေလက်မှတ်ရေးထိုးလာရင်ပါဝင်နိုင်အောင်ချွင်းချက်ထားသဘောတူခဲ့ကြောင်းပြောပါတယ်
။ကိုယ်စားလှယ်အရေးတက်ရွေးချယ်ခြင်းပါဝင်ပေါ့။ဒါဆွေးနွေးကြောင်းရာတွေပါဝင်ဒီရာတွေအကုန်လုံးကိုပူပေါင်းမြဲမှာကတော့နောက်ဆိုးရလာတဲ့ခါကျရင်မြို့သားတွေမျိုးစီဖက်ချက်ပါဆိုးရဖြစ်လာရင်မြို့သားတွေမျိုးစီဖက်ချက်ဆိုးရလက်ဆက်မှာဒါပြည်နိုင်ပြီးတော့မှပြင်ဆင်ပြောင်းလဲလို့ရပါတယ်ဆိုတဲ့ချက်ပေါ်လာထည့်သွင်းပြီးတော့ကျွန်တော်သဘောတူခဲ့တာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးစံမူပေါင်းတစ်ခုလုံးကိုဟိုပြောင်းလဲလာတဲ့အခြေအနေနဲ့လိုက်ရုံညီတွေ့ပြင်ဆင်ဝင်ပြင်ဆင်ရမယ်ဆိုတဲ့ဟာကိုအဲ့ဒါကိုချွင်းချက်နေနဲ့ဟိုအချက်အနေနဲ့ထားပြီးတော့ဒါသဘောတူခဲ့တာဖြစ်ပါတယ်။ဒါနဲ့ကျွန်တော်ညီနောင်တန်းနာအဖွဲ့ကြီးတွေနောက်ထပ်ဒီ NGO မှာပါဝင်ပြီးလက်မှတ်ရေးချတာဒီနောက်ပိုင်းမှာလည်းအဲ့ဒီအခြေအနေနဲ့လိုက်ရုံညီတွေ့တဲ့ပြင်ဆင်ပြောင်းလဲမှုကိုလုပ်နိုင်မယ်ဆိုတဲ့အချက်ဖြစ်ပါတယ်
။ဒီကနေ့ဆွေးနွေးပွဲအပေါ်မှာဥက္ကမြင့်ထွန်းကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာပေါ့လေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်မှာတို့ဒီကျွန်တော်တို့ကောင်းတဲ့ရလဒ်တစ်ခုကတော့ဒီဒီသေးအစိုးရနဲ့နောက်တက်လာမယ့်လူသားတွေလူစီဖွဲ့ချုပ်ကြမှာဒီနိုင်ငံရေးဆွေးနွေးမှုနဲ့ပတ်သက်ပြီးတော့မှချိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်နိုင်နိုင်တယ်ဒါကျွန်တော်အမျိုးသားညီညာစီတကောအမှန်ကောင်းတဲ့ဟိုလားလာကောင်းတဲ့ဖြစ်စဉ်တရားလို့အဲ့လိုကျွန်တော်တို့ပြောချင်ပါတယ်
ပြီးဆုံးသွားတဲ့အစည်းအဝေးကဆုံးဖြတ်တဲ့နိုင်ငံရေးမူပေါင်းတွေကိုမနက်ဖြန်ကျင်းပမဲ့ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာထပ်မံတင်ပြပြီးအတည်ပြုချက်ရယူမှာဖြစ်တယ်လို့ဒီအစည်းအဝေးကအတည်ပြုချက်ကိုနိုင်ငံတော်သမ္မတထံကိုအံ့နံမှာဖြစ်ပါတယ်လက်ရှိမူကြမ်းရေးဆွဲထားတဲ့တနိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲကိုတော့ NCA စာချုပ်ပါသဘောတူညီချက်အတိုင်းလက်မှတ်ရေးထိုးပြီးရက်ပေါင်း90အတွင်းဖြစ်တဲ့လာမယ့်ဇန်နဝါရီလ14ရက်နေ့မတိုင်ခင်မှာကျင်းပနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒီဆွေးနွေးပွဲကိုတော့လက်ရှိအစိုးရတက်တန်းအတွင်းမှာစတင်နိုင်ဖို့ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်။